ရခိုင်ပဋိပက္ခဖြည့်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကလည်းအရေးကြီးတဲ့ခြေလှမ်းတွေလှမ်းနေတယ်လို့မြင်တဲ့အကြောင်းနဲ့တိုးတက်အောင်ဆက်ပြီးဆောင်ရွက်ဖို့လိုမယ်လို့မြင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနော်ဝေးတာမတ်ကြီး Miss Tone Dennis က VOA ကိုပြောပါရယ်မြန်မာနိုင်ငံဆိုရဝင်ကြီးနဲ့တွေ့ဆုံတိုင်းသူ့ဘက်ကအခြေအနေအရရက်ကိုဆွေးနွေးပြောဆိုနေတယ်လို့လည်းဆိုပါရယ်တမချီတိုနဲ့တန်နစ်ကိုရန်ကုန်မြို့မှာ VOA မြန်မာပိုင်းစီစဉ်အက်ဒီတာဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားပါတယ်
။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့မြန်မာအစိုးရနဲ့စစ်တပ်ဘောနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေချိန်မှာပဲမြန်မာအစိုးရဘက်ကလည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုအတိအမှန်မပြုတဲ့အကြောင်းနဲ့မြန်မာနိုင်ငံအနေနဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ဒီလိုနိုင်ငံတကာနဲ့ညှင်းပွားမှုတွေရှိနေချိန်မှာမြန်မာပြည်ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးကိုတဆိုင်မှာပံပိုးကူညီခဲ့တဲ့နော်ဝေနိုင်ငံရဲ့ရည်ရည်ချက်တာမကြီးတို့နဲ့ဒန်နက်ဆက်သဘောထားကို VOA ကမေးမြန်းခဲ့တာပ
ါ We have from time to time we have meetings also I have meetings with different
မကြာခဏဆိုသလိုဝင်ကြီးတွေတော်တော်များများနဲ့ဒီမှာတွေ့ဆုံဖြစ်ပါတယ်အကြောင်းအရာတော်တော်များများဆွေးနွေးတာပါနော်ဝေနဲ့မြန်မာအစိုးရဝင်ကြီးဌာနတွေအချင်းချင်းပူးပေါင်းဆောင်ရွက်ရေးကိစ္စကျွန်မတို့ဆွေးနွေးပါတယ်နိုင်ငံရေးအခြေအနေတွေလည်းကျွန်မတို့ဆွေးနွေးပါတယ်လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အမြင်သဘောထားတွေဖလှယ်ကြတာပါဒါကတိတ်ကိုအရေးကြီးပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့စိုးရိမ်မှုတွေအကြီးအကျယ်ရှိပါတယ်ဒီစိုးရိမ်မှုတွေကဆက်ပြီးရှိနေဦးမှာပါမြန်မာအစိုးရဘက်ကအရေးကြီးတဲ့ခြေလှမ်းတွေစပြီးဆောင်ရွက်နေတယ်လို့မြင်ပါတယ်နိုင်ငံတကာအမြင်အရရောနော်ဝေးနိုင်ငံရဲ့သဘောထားအရရောဒီလိုခြေလှမ်းတွေဆက်ပြီးလှုပ်ဆောင်ဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နော်ဝေနိုင်ငံကကူညီဆောင်ရွက်နေတဲ့လုပ်ငန်းတွေအကြောင်းကိုလည်း VOA ကမေးမြန်းခဲ့ပါတယ်
။ Let me start by talking about the Norwegian people. Mm-hmm. And that is that the Norwegian people have supported the people of
နော်ဝေပြည်သူတွေနဲ့ပတ်သက်လို့ဆက်ပြောချင်ပါတယ်။နော်ဝေပြည်သူတွေဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီရေလှောင်ရှားမှုကိုနှစ်ပေါင်းများစွာထောက်ခံခဲ့ကြတာပါ။ဆက်ပြီးလဲထောက်ခံနေဦးမှာပါ။တန်ယုံအနေနဲ့ကျမတို့လှုပ်ဆောင်နေတာကတော့လွတ်လပ်တဲ့သတင်းဌာနတွေပေါ်လာဖို့ငွေကြေးထောက်ပံ့တာတွေရှိပါတယ်။ဒီမိုကရေစီရေးဖြစ်စဉ်မှာပိုပြီးလှုပ်ရှားဆောင်ရွက်ခွင့်နေရဖို့ကြိုးစားနေတဲ့အဖွဲ့အစည်းတွေကိုလည်းကျမတို့ထောက်ပံ့ပါတယ်။တဘာဝအရင်းမြစ်တွေစီမံခန့်ခွဲရေးဘလို့အကျိုးရှိအောင်အသုံးချမလဲ။ကျမတို့မှာရှိတဲ့ဤပညာနဲ့ကျွမ်းကျင်မှုတွေကိုဝင်ကြီးဌာနတွေကိုမျှဝေပြီးမြန်မာပြည်ကိုကူညီရေးလှုပ်ကိုင်နေတာတွေတွေ့ပါတယ်။နေပယ်တော်တော်များများထိတွေ့ဆက်ဆံရေးကျမတို့လှုပ်ဆောင်နေပါတယ်။မြန်မာပြည်ဟာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်အဓိကစိတ်ဝင်စားတဲ့လက်တွဲဘက်နိုင်ငံတစ်ခုပါ။
မြန်မာနိုင်ငံဆိုင်ရာနော်ဝေနိုင်ငံသားအမတ်ကြီးမက်စတိုတန်နက်စ်ကို VOA မြန်မာပိုင်းစီစဉ်ကတွေ့ဆုံမေးမြန်းထားတာတွေကကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ။